ဆက်သွယ်ရေးပုံမှန်66ကားရှိရာအမှုဖွင့်ခံထားတဲ့ 11 Media Group ရဲ့အမှုဆောင်ရရှိချုပ်ဒေါက်တာသန်းထွတ်အောင်နဲ့ 11 သတင်းစာရဲ့အယ်ဒီတာချုပ်ကိုဝေဖြိုးတို့ကိုအရေးယူဖို့စုံစမ်းဆောင်ရွက်နေတဲ့အကြောင်းတာဝန်ရှိရဲအရာရှိသူကပြောပါရယ်။ဒေါက်တာသန်းထွတ်အောင်နဲ့ကိုဝေဖြိုးတို့ကိုလာရောက်ဖို့တာမွေရဲစခန်းကဆင့်ခေါ်ခဲ့ပေမဲ့အချိန်မီရောက်မလာတဲ့အတွက်သူတို့ကိုဖမ်းဆီးနိုင်ဖို့လိုက်ပြီးတော့ရှာဖွေနေတာဖြစ်တယ်လို့ဆိုပါရယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝေးအောင်ကတင်ပြပေးပါပါရှင်
။နိုဝင်ဘာ6ရက်နေ့ထုတ် Daily 11 သတင်းစာပါရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့အဒီတာအဘော်ဆောင်မမှာဝန်ကြီးချုပ်တဦးဟာဒေါ်လာ300,000လောက်တန်တဲ့နိုင်ယူကိုရန်ကုန်မြို့သစ်စီမံကိန်းတန်တာအောင်ထားတဲ့မူရစေဝါနဲ့ထောင်ချဘူးသူတထေးကြီးတဦးစီကလက်ခံရယူခဲ့တယ်ဆိုပြီးရေးသားခဲ့တာနဲ့ပတ်သက်လို့ 11 Media Group ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်နဲ့ Daily 11 သတင်းစာအဒီတာချုပ်ကိုဝေဖြိုးတို့ကိုရန်ကုန်တိုင်းအစိုးရအဖွဲ့ကတရလိုလုပ်ပြီးတာမွေရဲစခန်းမှာနိုဝင်ဘာ9ရက်နေ့ကဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။ဒီတိုင်ကြားချက်အရအောက်တိုဘာ10ရက်နေ့မှာတာမွေရဲစခန်းကိုလာရောက်အစီအစဉ်ခံဖို့ဒေါက်တာတန်းထွတ်အောင်နဲ့အေဒီတာချုပ်ကိုဝေပြိုးတို့ကိုဆင့်ခေါ်ထားပေမဲ့ရောက်မလာကြဘူးလို့ရန်ကုန်အနောက်ပိုင်းခရိုင်ရဲမှူးကြီးဦးမြင့်ထွေကမီဒီယာတွေကိုဖြေကြားခဲ့ပါတယ်။
2016ဆက်သွယ်ရေးပုံမှန်66နဲ့ရောင်းတိုင်းဒေသကြီးအစိုးရအဖွဲ့ညွန်ကြားမှုဦးမိုးဟင်းကတရလိုလုပ်ပြီးတော့ဒီ11 media CEO ဦးတန်းထွတ်အောင်နဲ့ 11 media ကိုအမှုဖွင့်ဆောင်ရွက်ကြတာဖြစ်ပါတယ်။အဲ့အတွက်ကျွန်တော်တို့စုံစမ်းစစ်ဆေးဆောင်ရွက်လေးရှိပါတယ်။အဲ့အတွက်ကျွန်တော်တို့ကလက်ရှိဦးတန်းထွတ်အောင်နဲ့ 11 media ကအေတာချုပ်ဝေချိုးလို့လာဖို့ကျွန်တော်တို့မင်းရဲ့ကျင်းထုံးဝေးမှာ160ရာဒီနေ့10နှစ်ရောက်ဆင့်ဆိုတာခဲ့ပါတယ်။ဆင့်ဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့ကအဲ့ဒီမှာ GM ဖြစ်တဲ့ကိုထိန်င်းနဲ့တွေ့ခဲ့ကိုထိန်င်းကိုဒီစာကိုလက်မှတ်ထိုးပေးခဲ့ပါတယ်။တော့ကိုထိန်င်းကတော့ကျွန်တော်တို့ပြန်လာပါလေ။ကျွန်တော်တို့ဒီအစ်ဆယ်နိုင်ချင်းတဲ့တို့တို့လာလေလောလောဆယ်မရောက်နိုင်သေးတဲ့အတွက်ကျွန်တော်တို့ပြန်လဲပြီးတော့အချိန်တောင်းတဲ့အတွက်ကျွန်တော်တို့ညနေ2နာရီတော့ပြန်လာပြီးတခါတည်းခေါ်ရလို့ကျွန်တော်တို့မှာလဲ
ရဲစခန်းရဲ့အဆင့်ခေါ်မှုအတိုင်းရောက်မလာတဲ့အတွက်ဒေါက်တာတန်းထွန်းအောင်ကိုဖမ်းဆီးနိုင်ဖို့ရဲတပ်ဖွဲ့ကရှာဖွေနေတယ်လို့ရဲမှူးကြီးဦးမြင့်တွေကပြောပါတယ
်ဒါတော့ကျွန်တော်ရဲတပ်ဖွဲ့အနေနဲ့ရဲလုံငန်းရတော့လုံငန်းလုပ်တဲ့ကောင်မှလည်းကျွန်တော်တို့ကျင့်သုံးမှုတွေနဲ့ဆောင်ရွက်မှာဖြစ်ပါတယ်ကျွန်တော်တို့ကလုံလုံလုံဦးတွေတိုင်းကျွန်တော်တို့ညနေ2နာရီကျွန်တော်ဆောင်ပေးမယ်မရရင်ကျွန်တော်ရဲ့ရဲလုံငန်းဥပဒေတိုင်းကျွန်တော်ဆောင်ပေးမှာတော်တော်များ
ဒီတော့တွင် Daily 11 သတင်းစာရေးသားချက်အပေါ်ဂျားဝင်ဖြည့်ရှင်းပေးဖို့ရန်ကုန်တိုင်းအစိုးရညွှန်ကြားရေးမှူးဦးမိုးဟင်းကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုနိုဝင်ဘာ9ရက်နေ့ကစာရေးသားမေးတာရက်ခံခဲ့တာပါဒါပေမဲ့တစ်ဖက်မှာတရားဥပဒေကြောင်းအရအမှုဖွင့်ထားရင်သူတို့မီဒီယာကောင်စီလှုပ်ထုံးအရဂျားဝင်ဖြန့်ပြေးဖို့အခက်အခဲရှိတာကြောင့်တရားစွဲတဲ့အမှုကိုပြန်ရုပ်သိမ်းဖို့လိုမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုဥက္ကဋ္ဌဦးအောင်လှထွန်းက VOA မြန်မာပိုင်းကိုရှင်းပြပါတယ
်ကျွန်တော်သတင်းမီဒီယာဥပဒေအရဆိုရင်ကျွန်တော်တို့ကအကူအညီပြီးတော့ဖြည့်ရှင်းပေးတာပေါ့လေဒါပေမဲ့အဲ့ဒီတစ်ဖက်တိုင်ကြားတဲ့လူကတခြားဥပဒေတစ်ခုခုနဲ့ရည်ရွယ်ဖို့တရားရင်ကိုမတိုင်ကြားမှသာလျှင်ကျွန်တော်တို့ကအကူအညီဖြည့်ရှင်းလို့ရပါတယ်အခုကသူတို့ကကျွန်တော်တို့စီကိုအကြောင်းကြားလာတယ်တရှင်လေးမှာပဲဒီဥချုံမင်းတင်ကိုယ်တိုင်ကလည်းသတင်းစာရှင်းလင်းမှုပြောတာပေါ့လေစက်စီပုံမှာ66ကားကြီးနဲ့ဘုံဖန်ထားရဆိုပြီးတော့ပြောခဲ့ပါတယ်။အဲ့တော့ကျွန်တော်တို့ရဲ့သတင်းမီဒီယာနည်းဥပဒေပုံမှန်သုံးစစ်ခေါ်မှာကဒီညနာရေးဌာနအနေနဲ့ပေါ့လေကျွန်တော်တို့ကိုတိုင်ရပြီးရင်ဒီမှာကြောင်းရတရားဆွေးထားတာဆိုရင်ကျွန်တော်တို့ကဝင်လို့မရဘူး။အဲ့ဒါကြောင့်ကျွန်တော်ကဝင်ပြီးတော့ဖြေနိုင်ဖြေရှင်းပြည့်စစ်ရှင်သူတို့တို့ဒီမှာကြောင်းရလုပ်ထားတဲ့ဟာကိုရုပ်သိမ်းပေးဖို့အကြောင်းပြန်လာပါလို့ဆို
။ဒါပေမဲ့သူတို့အနေနဲ့တရားစွဲဆိုတာတဲ့အမှုကိုပြန်ရုပ်သိမ်းမှာမဟုတ်ဘူးလို့ရန်ကုန်တိုင်းအစိုးရအဖွဲ့ပြောခွင့်ရဖို့ကိုဦးမိုးဟင်းကပြောပါတယ်။
ဒီဥစ္စာနဲ့ပတ်သက်လို့တရားဆွဲဆိုထားတဲ့အတိုင်းပဲကျွန်တော်တို့ဥပဒေကြောင်းရပဲဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်ခင်ဗျာ66ကားကြီးပ
ါတချိန်ထဲမှာပဲဝန်ကြီးချုပ်ကိုနိုင်ရီလက်ဆောင်ပေးတယ်ဆိုတဲ့ကိစ္စမှာသူမဟုတ်ကြောင်းသတင်းစာရှင်းလင်းပွဲလုပ်ပြီးညင်းဆိုထားတဲ့လုပ်ငန်းရှင်တထေးကြီးဦးမောင်ဝိတ်ကိုလည်းတာမွေရဲစခန်းကဆင့်ခေါ်စာပို့ထားတာကြောင့်ဒီကနေ့ညနေ4နာရီကျော်လောက်မှာလာရောက်အစီအစဉ်ခံနေတယ်လို့တာမွေရဲစခန်းတာဝန်ကြားအရာရှိတဦးကပြောပါတယ်စစ်ဆေးထွက်ဆိုချက်အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးဆက်သွယ်ရေးပုံမှန်66ဂါကြီးဟာလူမှုကွင်းရဲ့မီဒီယာကတဆင့်နိုင်ငံတော်အကြီးအကဲတွေကိုဝေဖန်ရေးသားတဲ့အခါမျိုးမှာအရေးယူအပြစ်ပေးတဲ့ပုံမှန်ဖြစ်ပြီးအာမခံမရနိုင်တဲ့ပုံမှန်လည်းဖြစ်ပါတယ်။ NLD အစိုးရလက်ထက်မှာမီဒီယာလွတ်လပ်ခွင့်ကိုလေးစားသင့်ပြီးဆက်သွယ်ရေးပုံမှန်66ဂါကြီးကိုဆက်လက်ကျင့်သုံးနေတာနဲ့ပတ်သက်လို့လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်နေကြပါတယ်ခင်ဗျာ။